မြန်မာနိုင်ငံဘက်က online ငွေကြေးလိမ်လည်တဲ့လုပ်ငန်းတွေကိုနှိမ်နင်းတာကြောင့်ထိုင်းနိုင်ငံဘက်ကိုရောက်လာနိုင်တဲ့နိုင်ငံခြားသား 9,000 လောက်အထိရှိနိုင်တဲ့အကြောင်းထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်ကာကွယ်ရေးဝန်ကြီးလည်းဖြစ်တဲ့ Fontan Wichara Chai မနေ့ကသတိပေးပြောဆိုတာကို The Nation သတင်းစာမှာရေးသားထားပါတယ်နိုင်ငံသားတွေထောင်ထဲချီနေရပြန်ပို့ရနိုင်ပြီးတော့ဒီကိစ္စကိုသက်ဆိုင်ရာအစိုးရတွေနဲ့အမြန်ဆုံးဆက်သွယ်ဆောင်ရွက်ဖို့ထိုင်းနိုင်ငံသားရဲ့ဝင်ကြီးကိုတိုက်တွန်းထားပါတယ်။နေသားကိုထိန်းချုပ်တဲ့ကရင်နေသားစောက်တက် BGF ကရွှေကုတ်ကိုနဲ့ KK Park နေမြေတွေကနိုင်ငံသားတာ6500ကိုဖမ်းဆီးထားပြီးတော့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ကလည်း400လောက်ကိုဖမ်းဆီးထားတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်ထိုင်းကာကွယ်ရေးဝင်ကြီးကပြောဆိုသွားတာပါဒီရပိုင်းအတွင်းမှာပဲငွေကြေးလိမ်လည်တဲ့ဂိုင်းတွေမှာအလုလုတဲ့တရုတ်နိုင်ငံသား620ကျော်ကိုဖမ်းဆီးပြီးဖြစ်စေကယ်တင်ပြီးဖြစ်စေထိုင်းနိုင်ငံကတဆင့်တရုတ်နိုင်ငံကိုပြန်ပို့ပြီးဖြစ်ပါတယ်။ကြားဖြတ်ငွေကြေးလိမ်လည်တဲ့ဂိုင်းတွေနှိမ့်နေရေးထိုင်းမြန်မာတရုတ်သုံးနိုင်ငံအစည်းအဝေးမကြခင်ကျင်းပမဲ့အကြောင်းလဲထိုင်းကာကွယ်ရေးဝန်ကြီးကပြောဆိုသွားပါတယ်ရှင်။